မြန်မာနိုင်ငံအနေနဲ့အမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးပြန်ရလာပြီဖြစ်ပေမဲ့ဒီအခွင့်အရေးကိုအပြည့်အဝခံစားဖို့မြန်မာနိုင်ငံအနေနဲ့အသင့်မဖြစ်သေးဘူးလို့ UNFCCI တာဝန်ရှိသူတဦးကပြောပါတယ်။ဒီအခွင့်အရေးကြောင့်ယင်းနှိမ့်မြုပ်နှံမှုတွေတိုးလာဖို့မျှော်လင့်ပေမဲ့အလုံသမားတွေရဲ့အရေးချင်းနဲ့ကုန်ပစ္စည်းအရေးသွေးတွေပိုပြီးတော့ကောင်းလာအောင်လုပ်ဖို့လဲလိုတယ်လို့ဆိုပါတယ်။ဒီအကြောင်းအပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။အမေရိကန်နဲ့မြန်မာနိုင်ငံကုန်သွယ်ရေးဆက်ဆံမှုတွေတိုးမြင့်နိုင်ဖို့အတွက်မြန်မာနိုင်ငံဟာအမေရိကန်ရဲ့ကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့် GSP ကိုပြန်လည်ရရှိသွားပြီဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြီးခဲ့တဲ့စက်တင်ဘာလကအမေရိကန်သမ္မတဥဘာမားနဲ့တွေ့ဆုံပြီးတဲ့နောက်အမေရိကန်ဘက်ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေပြန်ရုပ်သိမ်းပေးခဲ့သလိုမြန်မာနိုင်ငံတက်ကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့်တွေပေးဖို့သဘောတူလက်မှတ်ထိုးပြီးတဲ့နောက်ရပ်ပေါင်း60ကျော်မှအခုလိုကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့်ကိုပြန်လည်ရရှိလိုက်တာပါ။အခုလို GSP ပြန်ရတဲ့အတွက်မြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုကိုတင်ပို့တဲ့အခါမှာအခွန်တွေကင်းလွတ်ခွင့်ရရှိမှာလည်းဖြစ်ပါတယ်။ GSP ပြန်ပေးလိုက်တဲ့အပေါ်မှာဝမ်းမြောက်ကြိုးဆိုပေမဲ့ဒီအခွင့်အရေးကိုအပြည့်အဝခံစားနိုင်ဖို့အတွက်တော့မြန်မာနိုင်ငံအနေနဲ့အသင့်အနေထားမှာမရှိသေးဘူးလို့မြန်မာနိုင်ငံကုန်သွယ်စက်မှုလုပ်ငန်းရှင်များအသင်းချုပ် EMFCCI ရဲ့တွဲဘက်အထွေထွေအတွင်းမှဦးအေးလွင်ကပြောပါတယ
်။ GSP ပေးလေကျွန်တော်တို့ခံစားခွင့်ရှိဖို့စစ်စစ်တို့မဖြစ်သေးဘူးကြိုးစားအောင်မယ်ကျွန်တော်တို့ဒါပေမဲ့ဒါဒီစမ်းချာမှာတော့မဟုတ်ဘူးအစိုးရကလုပ်ငန်းရှင်ကဥက္ကဋ္ဌအကုန်လုံးကြပြိုင်နဲ့ဘာလုပ်မယ်ဆိုတဲ့ strategy step by step 1 step 2 step 3ဘာလုပ်မယ်ဆိုတာတွေကိုဥက္ကဋ္ဌနဲ့ဆွေးနွေးဖို့လိုရတယ
် GSP အတူကင်းလွတ်ခွင့်ပေးလိုက်တာကြောင့်မြန်မာနိုင်ငံမှာနိုင်ငံသားယင်းနှီးမြုပ်နှံမှုတွေတိုးလာမယ်လို့မျှော်လင့်တယ်လို့လည်းသူကပြောပါတယ်ဒါမဲ့လည်းမြန်မာနိုင်ငံအနေနဲ့အလုံသမားတွေရဲ့စွမ်းရည်ကိုမြင့်တင်ပြီးတော့ကုန်ပစ္စည်းတွေရဲ့အည်သွေးနဲ့ထုတ်လုပ်မှုကိုမြင့်တင်နိုင်မှသာ GSP အခွင့်အရေးကိုအပြည့်အဝအသုံးချနိုင်မှာဖြစ်တယ်လို့လည်းဦးရေးလွင်ကပြောပါတယ
်ထုတ်ကုန်တွေအားလုံးကနိုင်ငံတကာစတင်မီအောင်လို့အရေးသွေးကောရေအတွက်ကောနောက်ကျွန်တော်ဈေးနှုန်းကောဒါဒီအားလုံးလက်ခံနိုင်အောင်လို့ကျွန်တော်ကြိုးစားပါလိမ့်မယ်လူကပားများရဲ့ productive view ကိုကျွန်တော်မြင့်စေရပါလိမ့်မယ်အဲ့ဒါမှနိုင်ငံတကာကလည်းကျွန်တော်တို့ရဲ့အလုပ်သမားတွေရဲ့ productive view ရဲ့ကိုလက်ခံနိုင်ပြီးquality ကိုလည်းလက်ခံနိုင်တဲ့အခါ investor တွေလာဖို့ပူပြီးခွင့်ရပါလိမ့်မယ်။ဒါမျိုးဆိုရင် 100% နိုင်ငံသားယဉ်ကျေးမှုတူတွေအနေနဲ့တော့ခံစားသွားရပါပါ။ကျွန်တော်တို့က labor အဖြစ်အနုကမရရှိုံတက်တဲ့ဖက်ပို့ပြီးတော့အကျိုးများရှိမဲ့ investor role ကိုရောက်အောင်လို့ကျွန်တော်တို့အများကြီးချိန်ယူရပါလိမ့်မယ်။
မြန်မာစိုးရတဲ့လက်ထက်ပထမ6လအတွင်းမှာနိုင်ငံရဲ့စီးပွားရေးဟာထင်ထားသလောက်တိုးတက်မှုမရှိခဲ့ဘူးလို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာပြောကြားခဲ့ပါတယ်။ပြည်ပကိုကုန်ပစ္စည်းတွေတင်ပို့နိုင်ဖို့နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်တွင်းမှာစီးပွားရေးအခြေခံအဆောက်အုံကောင်းတွေလိုအပ်တယ်လို့လည်းဦးအေးလွင်ကသုံးသပ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်တော့အတားဆီးတွေအများအပြားရှိနေတုံးပဲလို့လည်းဦးအေးလွင်ကပြောပါတယ်
။ဒီအသေးစားအလက်စားတွေခေါ်တဲ့လုပ်ငန်းတွေတိုးတက်ဖွံ့ဖြိုးမှုဘယ်နေရာတွေအများကြီးရှိနေတုံးပါပဲ။မှတ်စ်ကဘာလဲဆိုရင်မြေဆေးတွေဈေးကြီးနေတယ်နံပါတ်1ကအလွယ်တကူချင်းငွေရမရဘူး။နံပါတ်3ကနည်းပညာ transfer ခက်ခဲနေသေးတယ်။ဟောနံပါတ်4ကကျွန်တော်တို့ရဲ့ကုန်ကြမ်းစိတ်တွေ logistics တွေပေါ့နော်။ဒါဤပို့ဆောင်ရေးစနစ်နဲ့ initial investment cost တွေကနိုင်ငံတကာနဲ့ရှင်ကျွန်တော်တို့ကြားနေပါသေးတယ်။နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မှာကျွမ်းကျင်တဲ့ scale labor တွေပြန်ရဖို့လိုပါတယ်။ scale labor တွေကိုလည်း training ပေးနိုင်အောင်လို့ပြန်လုပ်ရပါအောင်မယ်။ဆိုလိုချင်တာက investor initial cost တွေ reasonable တဲ့ cost ချဖို့လိုသလိုကျွန်တော်တို့ရဲ့ scale labor တွေလည်းတရားကျင့်ကြင်ရှိတဲ့ labor တွေကိုအများကြီးပွေးထုတ်နိုင်သလိုကုန်ပစ္စည်းတွေရဲ့တရားပို့ဆောင်ရေးဆိုတဲ့ဒီ infrastructure စရိတ်တွေကိုလည်းစပင်းနိုင်အောင်လုပ်ဖို့လိုပါမယ်။အဲ့ဒါမှကျွန်တော်တို့ရဲ့သုံးမှုလက်မှုလုပ်ငန်းကတိုးတက်ဖို့အခြေအနေကောင်းပါပါ။
အမေရိကန်ကနေမြန်မာနိုင်ငံကို GSP ပေးဖို့အတွက်ပြီးခဲ့တဲ့ဦးသိန်းစိန်ဦးဆောင်တဲ့မြန်မာအစိုးရလက်ထက်တွင်မှစတင်တောင်းဆိုခဲ့တာဖြစ်ပြီးတော့အခု NLD အစိုးရလက်ထက်မှအမေရိကန်ကပြန်ပြီးတော့ပေးခဲ့တာဖြစ်ပါတယ်။အမေရိကန်ကမြန်မာနိုင်ငံကို GSP အခွင့်အရေးကို1986ခုနှစ်မှာစတင်ပေးခဲ့တာဖြစ်ပြီးတော့1988ခုနှစ်မှာမြန်မာစစ်အစိုးရကဒီမိုကရေစီရေလှုပ်ရှားမှုကိုကြမ်းဖက်နေနှင်းခဲ့ပြီးတဲ့နောက်1989ခုနှစ်ကစပြီးတော့မြန်မာနိုင်ငံအပေါ်မှာ GSP အခွင့်အရေးပေးထားတာကိုပြန်ရုပ်သိမ်းခဲ့တာပါ။အမေရိကန်အစိုးရကမြန်မာနိုင်ငံအပေါ်စီးပွားရေးတန်ခတ်တာတွေပြန်ရုပ်သိမ်းပြီးတော့အခုလို GSP အခွင့်အရေးတွေပြန်ပေးလိုက်တဲ့ချိန်ထဲမှာပဲမြန်မာအစိုးရအကြီးတန်းတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်Scott Marcio အပါဝင်ဝါရှင်တန်ကနေလာရောက်မဲ့ American Agency ပေါင်းစုံကကိုယ်စားလှယ်တွေဟာနေပြည်တော်မှာမနှက်ဖြန်တွေ့ဆုံကြမှာဖြစ်ပါတယ်ခင်ဗျာ